ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာမြမတက်မတော်ရဲ့စစ်ကြောင်းတစ်ခုကိုဒီနေ့မနက်မှာပဲရခိုင်တက်မတော် AA ကနေဘုံခွဲတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမျိုးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ကျေးရွာဘက်ကလက်နက်ကြီးကြီးတွေကျရောက်ပြီးတော့ဒေသခံတွေအများအပြားစိုးရိမ်မှုတွေနဲ့တိမ်းရှောင်နေကြရတယ်လို့သိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။စီရီပတိပခဖြစ်ပွားနေစေရခိုင်ပြည်နယ်တွင်ဒီကနေ့မနေ့မှလည်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားဘူတီတောင်မြို့နယ်ရေဘုတ်နဲ့ကြောက်တန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရေဘုတ်ကျေးရွာသားတို့ကပြောပါတယ
်ဒီနေ့မနေ့ဆောင်းနိုင်ထိုးကလေးကပေါ့နော်အဲ့ဒီရတိတောင်မြို့နယ်ကြောက်တဲ့ကျေးရွာနာကိုဒီတိတက်ကအင်းရ150လောက်ရှိတဲ့တကယ်ရင်တစ်ခုကကျေးရွာနာကိုရောက်တယ်ပေါ့လေနော်အဲ့ဒီချိန်မှာဒီနေ့ကလေးကပြည်ကြီးတွေတော်ပိုးပေးတဲ့ဖိုက်ဖြစ်ကားတစ်စီးကိုဒီလုံးစားတဲ့အဖေကပြန်ပြေးဖြစ်တော်တယ်လို့ပြောပါတယ်။အဲ့ဒီကားကိုကျွန်တော်တို့ရေဘုံချောင်းကျေးရောအနေကတော်ဆက်မှာတွေ့တာပေါ့နော်။ဒီတက်ကနေပြီးတော့အဲ့ဒီကားသွားဝိုင်းတာသွားဝိုင်းတဲ့အချိန်မှာအဲမိုင်းကွေတာပေါ့။မိုင်းကွေတော့ဒီကားလုံးတော့ဂျာလိမေလို့ပြောပါတယ
်။ဒီတိုက်ပွဲဖြစ်ပွားပြီးတမတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုခဲ့တယ်လို့လက်နဲ့ကြီးတဲ့ပြေကမ်းမှုကြောင့်ရေဘုံကျေးရွာသားတွေနေရာကနေတင်းရှောင်လေရတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်လမ်းပြဖို့ဆိုပြီးတော့၃ရောက်ခေါ်တာရှိလို့ဆိုတော့အခုတော့ပြန်ရောက်နေပါပြီဆိုရင်မို့လို့ပြောနေပေါ်တယ်မလက်နဲ့ကြည့်နေကြရတယ်ရေဘော့ရော်ဆိုရင်လက်နဲ့ကြည့်ရေဆန်းနေကြတယ်အဲ့ရော်တွေကိုကြော်ပြီးတော့အဲ့လက်နဲ့ကြည့်နေထူတော့လူတွေကကြောက်လန့်ပြီးတော့ဆိုရှင်တဲ့နေရာကိုနည်းနည်းထွက်ကြည့်ကြတာပေါ့
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဇန်နဝါရီလ30ရက်နေ့မှာချင်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘက်တွင်မှဘုံမှုရုပ်ဆိုမင်းတို့က VOA ကိုအခုလိုပြောပါတယ်
ကျွန်တော်တော့မသိရသေးဘူးခင်ဗျာဒီလိုပြုလို့မရဘူးပါဘူးခင်ဗျာအေးဖွဲ့နဲ့ကျွန်တော်ထိတွေ့မှုအချိန်ကတော့30ရက်နေ့လောက်မှတော့ထိတွေ့မှုကြည့်ပါတယ်အဲဒီပလောက်ဟာပြန်ချမ်းပါပါပဲနောက်ဖက်ထိတွေ့မှုအချိန်တော့ရှိပါတယ်
2018နိုဝင်ဘာလကွန်ကနေ2019ဒီကနေ့ထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်တိုက်ဆုစုလို့ဖြစ်ပွားနေခဲ့တာပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းတွေမှာကြားဝင်ဆောင်ရွက်ပေးနေတဲ့တရုတ်အထူးကုသလမစ္စတာဆွန်ကော်ရှန်နဲ့ရခိုင်တပ်မတော်အပါအဝင်မြောက်ပိုင်းမိုင်းမိတ်ဖွဲ့ဝင်တို့ဟာတရုတ်နိုင်ငံဂူမင်းမြို့မှာပြီးခဲ့တဲ့ဂျာတာပရိနိတ်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီကဆင်းရဲတဲ့အကြောင်းအရာတွေကတော့တမာစစ်ကတက်ကနေဒီဇင်ဘာ20ရက်ထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်မှာဒီတမာစစ်ရဲ့ဆင်းရဲလုံခြုံမှုအခြေအနေတွေပေါ့အခုတကယ်လို့ဒီလက်ရှိဒီရှမ်းမြောင်းနဲ့ဒီရခိုင်ပြည်ရဲ့အခြေအနေပေါ့လေဒီဆိုအပ်ကြတော့ဒီရင်းချမ်းရေးစစ်ဆင်ရဲ့ပတ်သက်ပြီးတော့စစ်ဆက်ဘယ်လိုဆောင်ရွက်နေလဲဆိုတဲ့ကိစ္စတွေလည်းဆင်းရဲဖြစ်တယ်နောက်တစ်ခုကတော့ဒီကိုကန့်ရဲ့ရခိုင်ရဲ့ဒီတအားဖွေးဒီတပွင့်ချင်းကြီးရဲ့ဒီလက်ရှိအခြေအနေတွေပေါ့လေအဲ့ဒီကိစ္စတွေလည်းဆင်းရဲဖြစ်တယ်ဒီခိုင်ဒီထဲမှာဗမာစစ်ကရဲ့ဒီလက်ရှိခိုးစစ်ဆင်တက်ခဲ့နေတဲ့အခြေအနေတွေပေါ့နော်အဲ့ဒီဒိဋ္ဌာမှာဒီနောက်ထပ်ပါလို့ဖြစ်လာနိုင်တယ်ဆိုတဲ့ဥစ္စာတွေဆင်းနေဖြစ်တာပေါ့အဓိကဒီဆိုအပ်ကြတော့ဒီငြိမ်းချမ်းရေးစစ်ဆင်မှလည်းဖတ်တဲ့ပြီးတော့ဟိုရှေ့ကျဘလို့ဆောင်ရွက်နေတယ်ဆိုတဲ့ဒိဋ္ဌာကိုပဲအဓိကထားလို့ဆင်းနေပါတယ
်တရုတ်သူကိုယ်စားလှယ်နဲ့ရခိုင်တပ်မတော် AA တမ်းမလောင်ဖွဲ့ TNL ကိုကံဖွဲ့ MNDAA ဖွဲ့သုံးဖွဲ့ကကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့မှာကချင်လွတ်လပ်ရေးဖွဲ့ KIO နဲ့တရုတ်နိုင်ငံသူကုဆလဲတို့ကချင်ပြည်နယ်မန်ဂျာယာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဇင်ဘာ23ရက်နေ့ကတပ်မတော်ကနေပြည်ခတ်တိုက်ခိုက်မှုရပ်စဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းတတိကန်တိုင်းစတဲ့စစ်တန်းကြီး9ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပေမဲ့လည်းရခိုင်ပြည်နယ်ဘက်ကတော့မပါရှိပါဘူး။ဇန်နဝါရီလ4ရက်နေ့ကဗုဒ္ဓတောင်မောင်သောနယ်စပ်မှာရှိတဲ့နေကြားဆောင်ရေကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာအစိုးရကနေ AA ကိုချေမှုန်းသွားဖို့ညွှန်ကြားချက်ပေးထားတယ်လို့ဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ခင်ဗျာ။